ဟုတ်ကဲ့ကမောကတတခင်ပါကျော်ခင်ဗျာကျွန်တော်တို့ကျန်းမာရေးနဲ့တင့်တော်မယ်အဟာရရှိစာပေါ့နော်ရနိုင်ရေးအတွက်စေတနာတွေစားဖို့တတ်ဖို့အားနည်းချက်တချို့နဲ့ဘလို့စားသင့်ဖို့တချို့ကိုပြောပြီးမှဒီတစ်ခေါက်တော့ကျန်းမာရေးဒီအဟာရရှိစာရရှိရေးဘလို့ကြံစားချိုးပန်းတင်တာကိုအဓိကပြောမှာမို့ဘာကနေအဓိကစရှင်းပြကြရစမလား
ဒီအဟာရချုပ်တဲ့ခြင်းကအခုကိုယ့်ရဲ့စားတောင့်နေထိုင်မှုမှာကစနစ်မကျဘူးအဲ့တော့အခါဒီကပတ်စံရှိတာမရှိတာနဲ့မဆိုင်ဘူးအဲ့တော့လူတွေကပြောကြတာဆင်းရဲလို့ပတ်စံမရှိလို့ပေါ့နော်ဒါဒီဝင်မစားနိုင်ဘူးအဲ့တော့ကျမလေးတလားတိတိစားပြခဲ့တယ်ဘယ်စေးမှသွားစရာမလိုပတ်စံလည်းဘာမှထုတ်ပြီးဝယ်စရာမလိုပဲနဲ့တနေ့တနေ့ကိုယ်အိမ်ထဲမှာခြံထဲမှာစိုက်ထားတဲ့ဘူးညွန့်တွေဖျုံညွန့်တွေဘူးသီးတွေဖျုံသီးတွေဘဲဆောင်ငါသီးတွေအဲဆနွင်းပင်ကဆနွင်းချက်တွေအဲ့လိုမျိုးပေါ့နော်အဲ့ဒါတွေဟိုပဲလေတနေ့တမျိုးမယိုးရအောင်လို့အာပြီးလို့ရှင်ပဲဒီပဲဟင်းနေပေါ့နော်ပဲပြုတ်သေးအာပဲပြုတ်ကလေးကိုချက်တုံစိမ့်လေးနဲ့တုပ်လိုက်အာပဲလေးကိုခါတယ်ဒဲဦးလေးထဲမှာစီပူထိုးလိုက်အာပြီးလို့ရှင်အရွက်တွေကိုခူးပြီးတော့အတင်မော်ရွက်လည်းခူးပြီးတုပ်စားလို့ရတာပဲဘလော့ပီညာခင်းနေကဘလော့ပီညာအရွက်အနှုတ်လေးတွေလည်းခူးပြီးတော့တုပ်စားလို့ရတာပဲဟောပြီးလို့ရှင်မဲဇလီရွက်ကလည်းအင်မတန်မှအာမြန်မာပြည်မှာနာမည်ကြီးတယ်လေဒသမုံလားဆိုရင်မဲဇလီဖူးတုပ်ဟဲစားကြတယ်ဆေးဘက်ဝင်နေအဲမဲဇလီရွက်ကိုကြတော့သူက12မျိုးဟင်းမျိုးကိုချက်တာလောက်ကလွဲပြီးတော့မစားကြဘူးမဲဇလီရွက်ကိုလေကျမတို့တန်းပြည်မှာဝယ်စရာတော့မလိုမဲဇလီရွက်ခူးလို့ရတဲ့နေရာအများကြီးရှိတယ်မြို့ပေါ်မှာရောရွာမှာရောမဲဇလီရွက်တွေအများကြီးရှိတယ်
ဟုတ်ကဲ့ဆရာမအဲ့ဒီတော့ဒီမဲဇလီရွက်ကဘလို့အဟာရရနိုင်လဲဆရာမ
မဲဇလီရွက်မှာကတန်တက်တွေအများကြီးပါတယ်အဲ့တော့မဲဇလီရွက်ကိုသမီးစားဆုံးတစ်စွန်းလောက်စားလိုက်ရင်ကိုလူတစ်ယောက်တစ်နေ့လိုအပ်တဲ့တန်တက်ရဲ့သုံးပုံပုံတစ်ပုံရပြီလားအဲ့လိုဆိုတော့ကိုဝင်ဆောင်မိခင်တို့နှုတ်တိုင်ရတဲ့မိခင်တို့အတငါးနှစ်ယောက်ကလေးတို့တန်တက်ချုပ်တဲ့သူရနေယောဂါဆိုတာကိုမြန်မာပြည်မှာစစ်တမ်းကောက်လိုက်တော့အရန်ကိုမြင့်မားလုံးနေခုနတန်တက်နဲ့ပတ်သက်ပြီးပြောရင်စုပုတ်ရွက်ပေါ့စုပုတ်ရွက်ကတော့အလကားမရဘူးဝယ်မရတာပေါ့နော်အဲ့တော့ကိုယ့်အိမ်မှာကိုစိုက်ထားရင်လေစုပုတ်ပင်တပင်းဆိုတာစူးလေးတွေနဲ့ရေချိုးတဲ့ရွာမှာနေရင်လည်းကြောက်စီပိုင်းလေးရေချိုးတဲ့နားလေးမှာဒါစုပုတ်ပင်ဆိုတာလေစိုက်ထားလို့ရတယ်ကမွန်းကျင်ပင်လေးနဲ့ကိုချိုးချလိုက်တဲ့ရေလေးတွေအလဟသဖြစ်မသွားတော့ကိုချိုးချတဲ့ရေလေးတွေခန္ဓာကိုယ်တိုက်လိုက်တဲ့ဆက်ပြားလေးတွေကမှဆပိုးတန်ပြီးတာဖြစ်သွားရေချိုးတဲ့နေရာလေးမှာအဲတမောပင်လေးတွေစိုက်ထားမယ်ခရမ်းဒီပင်လေးတွေရုံးပတိဒီပင်လေးတွေအမြုပ်ဒီစိမ့်ပင်လေးတွေမြုပ်ဒီစိမ့်လေးတွေဆက်ဆက်စားလို့ရတယ်ဆိုအဲ့လိုမျိုးလေးတွေဟင်းဒီရွက်ကလေးတို့ပေါ့နော်ဟို၅မျိုး၇မျိုးလောက်ကဒီရေချိုးတဲ့နေရာလေးမှာစိုက်လို့ရတယ်
ဟုတ်ကဲ့နောက်ရောဘယ်လိုထပ်ပြီးတော့အကျံပြုချင်တယ်ဆရာမ
အမီးဖို့ကြောင့်ရဲ့အိုးတွေခွက်တွေတိုက်တဲ့နေရာပကံတွေဆေးတဲ့နေရာအဲ့တော့ပကံတွေဆေးတာမှလည်းပါသွားတာပဲအငန်းကြီးစီးကြီးတကယ့်ကိုတတ်ထုတ်တတ်တယ်တန်တတ်တယ်အဟာရတွေဆေးပလိုက်တဲ့ပကံလေးအိုးလေးဆေးပလိုက်တဲ့ကြာသွားတဲ့ရေကိုအဲ့ဒီမှာကတ်ဆိုက်ထားတဲ့အပင်လေးတွေပေါ့နော်အဟာရတခါရေးကျွေးပြီးသားဖြစ်သွားတယ်ဆိုတော့ဆစ်စွာပြောတဲ့တင်မောပင်လေးတပင်ဆိုက်ထားမလားမာလကာပင်လေးတပင်ဆိုက်ထားမလားစုပုတ်ပင်လေးတွေအချမောင်ပင်လေးတွေမြန်မာလူမျိုးချမောင်ရွက်ကြိုက်တယ်လေအဲ့တော့ဒီတင်းစုံဟင်းတပွဲချက်စားလို့ရမယ်အပင်လေးအဲ့တော့ခရမ်းပင်ဆိုက်လို့ရတယ်ရုံးပတိပင်ဆိုက်လို့ရတယ်ဘဲဆောင်ကားပင်လေးဆိုက်ထားလို့ရတယ်ဟောအင်ခေါမိုးလေးပေါ့အညို့နေအနှွေလေးတက်သွားလိမ့်မယ်နော်အဲ့တော့ကို့မိသားစုအတွက်စားဖို့အတွက်ဟင်းအိုးတိုးရဲ့အမေကပတ်စံမရှိလို့မဝယ်နိုင်ဘူးဆိုရင်ဒီကောင်လေးကကျမကြီးအတွက်လိုအပ်တယ်ဆိုရင်ငါဘယ်လိုစိုက်မလဲဆိုတော့စစင်းစာအဲအဲ့လိုမျိုးလေးပေါ့နော်ဒါဒါယောဟမာနေတဲ့ဒလိထုံးစံပြောတာ
ဟုတ်ကဲ့မြို့ပေါ်အတွက်ဆိုရစမ
အခုကတိုက်ကြီးနေနေကြတယ်အစာဦးတွေနေကြတယ်ကိုပိုင်အင်းကိုပိုင်ချန်ဆိုတော့တော်တော်ဟောချမ်းသာတဲ့လူမှနေနိုင်တာပေါ့အဲ့တော့မြို့ပေါ်နေတဲ့လူတွေကြတော့ဟိုမှာအိုးနဲ့စိုက်လို့ရတဲ့အရာလေးတွေပေါ့ဗာလဲဆိုဟင်းခတ်အမွေးကြိုင်လိုမျိုးပေါ့ဟောနန်းနန်းပင်လေးတွေပီဇာဆိုတဲ့အပင်လေးတွေ
ပင်စိမ်းပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့အဲ့နောက်ပြီးလို့ရှိရင်ကျမတို့မင့်စ်လို့ခေါ်တဲ့ဟိုပူစီနန်လို့နော်ပင်စိမ်းမှာမှာအမျိုးရှိတယ်ပေါ့ကျမတို့ sweet basil လို့ခေါ်တဲ့အနောက်နိုင်ငံတွေမှာကျမတို့ဒီတိုင်း salad မှာစားတာတို့ pizza မှာတင်စားတာတို့မြန်မာပြည်မှာရှိတဲ့ပင်စိမ်းကကြတော့အနီအောင်လေးရှိတယ်အစိမ်းအောင်လေးရှိတယ်ငါးဟင်းတွေပါတယ်ချိအများနဲ့အုပ်ပြီးချက်တာအဲ့လိုပင်စိမ်းပေါ့ဆိုအဲ့ဒီရာမျိုးလေးတွေကကြတော့ခုနအိုးနဲ့လည်းစိုက်လို့ရတယ်မိဖို့ကြောင်ပါတယ်ဒီရှိမီကွက်လက်လေးနည်းနည်းရှိတယ်နည်းနည်းလေးမှာခြံစည်းရိုးအပင်လေးမှာအဲ့နောက်ပြီးဇပင်ပင်တို့ဟာမျိုးတို့ဂျင်းပင်တို့ဟာမျိုးတို့ဂျင်းပင်လေးတစ်ပင်စိုက်ထားရင်ရေချိုးတဲ့ကံလေးနားမှာအဲ့တော့ဂျင်းပင်လေးတစ်ပင်စိုက်ထားရင်ကိုအောက်မှာပွားနေတယ်အတွားပွားနေတယ်အမြင့်တွေအများကြီးဆိုတော့အဲ့အမြင့်ဂျင်းနေပေါ့နော်ဂျင်းတက်တွေကတစ်တလုံးစားမကုန
်ဟုတ်ကဲ့ဆရာမအခုလိုစိုက်ဖို့ကိုနောက်ထပ်ရောဘလိုလူတွေကိုအကြံပြုချင်တယ်ဆရာမ
ဒါလည်းပြောပြောဒီနည်းနည်းပဲမစားဘူးမစားဘူးပေါ်တာစေးကြောက်လို့ပေါ်တာစေးကြောက်လို့မစားဘူးဆိုတော့ဟာဒါဆိုလို့ရှိရင်ဒါတွေမစားလို့တော့မရဘူးဒါတွေစားမှသာရင်အနုအဟာရလို့ပြောတဲ့ micronutrients တွေကရမှာဆိုတော့ဒါဆိုရင်ဘလိုနည်းလမ်းရှာကြမလဲဆိုတာတော့ဝယ်စားမှစိတ်မချဘူးဆိုရင်နံပါတ်၁ကိုကိုနိုင်ဘလိုစိုက်မလဲခုနပြောသူမြေကြီးရှိရင်မြေကြီးအိမ်နာခွေရှိရင်အိမ်နာခွေအိမ်ရှိရင်အိမ်ရှိဒါမှမဟုတ်အိုးလေးနဲ့စိုက်လို့ရရင်အိုးလေးပေါ့ခုနဟီဒီဟီဝဲတွေကတော့အိုးနဲ့စိုက်လဲဘယ်ရမလဲဒါကတော့မဖြစ်ထွန်းနိုင်ဘူးပေါ့ဒါမျိုးပေါ့မှာဥမာရန်ကုန်မြို့ဝန်နေနေလို့ဆိုရန်ကုန်ကနေတနအီခွဲလောက်ကမ်းမောင်းသွားရင်ရောက်တဲ့ညောင်နှစ်ပင်လိုနေရာမျိုးလို့အဲ့ဒီမှာ DAB ဆိုပြီး ော့ဇုံတမ်းမှန်ပြီးတော့ good agricultural practices စိုက်ကြိုးရေးနီလန်ကောင်းစနစ်များနဲ့စိုက်ကြိုးနေတဲ့အပြည့်ရွက်တွေရှိတယ်။အဲ့လိုနေရာမျိုးတွေမှာဥမာအရှိတကုံလို့လိုဟာမျိုးတွေဆိုအဲ့လိုမျိုးမြေတွေမှာစိတ်ဝင်စားတဲ့စိုက်ကြိုးထုတ်လုပ်သူတောင်သူဒီရမြန်ခုနလိုမျိုးဒီလိုစိတ်ဝင်စားတဲ့ဝယ်မဲ့သူပေါ့စုပြီးတော့မှဟိုအရင်းကြီးထောက်ပံ့ပေးလိုက်မယ်ဆိုလို့ရှိရင်စိုက်တဲ့သူကစိုက်ပြီးတော့ဒီနံလေးပေါ်လို့ရှိရင်တပတ်ကိုတစ်ချိန်ပြန်လာပေးတာမျိုးလို့ပေါ့အဲ့ဥမာပြောရရင်တော့ဒီ United States မှာဆိုရင်ကျမတို့ဟို CSA လို့ခေါ်တဲ့ Community Supported Agriculture အဲ့တော့ community ကနေပြီးတော့စိုက်ကြိုးထုတ်လုပ်သူအရင်ငွေကြိုပြီးတော့ပေးလိုက်တာတော့ဒါတွေဒီနံလေးကို organic အတိုင်းစိုက်ပါပုဒ်သက်စေးပေါင်းသက်စေးတွေမတွေးပဲနဲ့ဆိုအဲ့ဒီပညာလေးတွေကိုကျမတို့ဖိလစ်ပိုင်မှာ2008ခုနှစ်တည်းကစပြီးတော့ဖိလစ်ပိုင်အစိုးရကလူတွေအမေရိကန်ကိုလာပြီးတော့တင်ထားတော့ကျမတင်ပေးထားတယ်ဒါကျမကိုနိုင်သူတို့စီရောက်သွားတယ်အစပိုင်းမှာနည်းနည်းခက်တယ်တဖြည်းဖြည်းနဲ့အခုတော့ဖိလစ်ပိုင်ရဲ့မနီလာမြို့မှာရှိတဲ့အမျိုးပြလူဦးရေကအဲ့ဒီစနစ်ကလေးကိုစပြီးကျင့်သုံးလာကြတ
ယ်ဟုတ်ကဲ့အဲ့ဒီတော့ဒီနေရာမှာဝေကုံတာနဲ့ဒီအချိုးရလိုက်တာကိုဘလို့ချိန်တင်မလဲဆရာမကြီး
အဲ့လိုဟင်းကြီးကြီးပဲကိုတပတ်တည်းချင်းထုတ်လို့သူစီကတိုက်ရရတဲ့အတွက်စားတဲ့သူကဥပပတ်စံကုန်းကကြိုပေးထားတော့လဲပဲရရှိတဲ့အချိုးကျေးဇူးကကျတော့အများကြီးရလက်လက်ဆက်ဆက်လုံးဝ safety အဲ့တော့အနေလေးကင်းနဲ့လက်ဆက်တဲ့အတွက်အာရတံပိုးက maximum အပြည့်ရဒါမျိုးလေးတွေကိုဒါရန်ကုန်မှာနေတဲ့လူတွေဆိုလို့ရှိရင်အဲ့လိုစဉ်းစားလို့ရတယ်။အဲ့တော့ကျမကြီးနဲ့ညီမျိုးဖို့အတွက်အဟာရကိုညီညီမြုပ်နိုင်ရတာတံပိုးဖြတ်လို့မနိုင်ဘူး။ဒါလို့လည်းဆိုယောဂတကယ်ဖြစ်ရင်လူအသက်ပါဆုံးရှုံးနိုင်တာဖြစ်တဲ့အတွက်ဒီလိုမျိုးနေရာမှာအခုလိုမျိုးပတ်စံလေးမပြောပါတော့ဘဲနဲ့ညီညီမြုပ်နိုင်မှုလုပ်ချင်းကြောင့်ကိုကလက်ဆက်ပြီးတော့အနီးအကင်းနဲ့ safety food တွေကိုရတဲ့အတွက်ကိုကျမ်းပါတယ်မိသားစုတစုလုံးကျမ်းပါတယ်အဲ့လိုမိသားစုတွေကြီးပဲရှိနေမယ်ဆိုရင်55တန်းတော့လူဦးရေရှိတဲ့တိုင်းပြည်တစ်ပြည်လုံးကျမ်းပါ
။ဟုတ်ကဲ့ကျေးဇူးများကျေးဇူးများ
Thank you.